မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဖမ်းဆီးအရေးယူမှုတွေနဲ့ပတ်သက်တာပါဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေဖမ်းဆီးအရေးယူခံရတာတွေတိုးမြင့်လာတာနဲ့အတူပဲစစ်မှတ်ဖြစ်နေတဲ့တိုင်းသားဒေသတွေမှာဆိုလို့ရှိရင်လည်းသဘုံနဲ့ဆက်သွယ်ရဆိုတဲ့တန်တရားနဲ့ဒေသကနေတော်များများဖမ်းဆီးစစ်ဆေးခံမှုတွေပိုတိုးလာနေပါတယ်ကျွန်တော်သိရတော့ဆိုရင်ရခိုင်ပြည်နယ်အတွင်းမှာပဲရပ်သား90ဝန်းကျင်လောက်ဆိုလို့ရှိရင်ဒီ EE နဲ့ဆက်နွယ်ရဆိုတဲ့တန်တရားနဲ့ဖမ်းဆီးခြင်းခံထားရပါတယ်ဒါကြောင့်မို့ဒီနိုင်ငံရေးနဲ့ယုံကြည်မှုကြောင့်ဖမ်းဆီးခံရသူတွေအတွက်တရားဥပဒေလမ်းကြောင်းအရဖြည့်ရှင်းခွင့်တွေလုံလောက်လောက်ရှိရလားတန်တရားနဲ့ဖမ်းဆီးခံရသူတွေရဲ့နင်းနာမှုအတွက်ဘယ်လိုကုစားပေးနိုင်မလဲကျွန်တော်ဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီမြန်မာနိုင်ငံရှိနေများကွင်ရက်ကရှိနေကြီးဦးသိန်းတန်ဦးဖြစ်ပါတယ်ဒီလိုက်ပေါ်မှာရှိပါတယ်နောက်တူကတော့ဒီမြန်မာနိုင်ငံဒီနိုင်ငံရေးကျင်းသားများကုညီဆောက်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့တွေ့ပတ်တွင်မှုဖြစ်ပါတယ်ကုဘူကြီးပါ2ဦးစလုံးဒီလိုက်ပေါ်ရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးတော့ဦးသိန်းတန်းဦးကိုဖိတ်ခေါ်ကြပါလိမ့်ခင်ဗျာဆရာဦးသိန်းတန်းဦးကြားပါရလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ဦးသိန်းတန်းကခုနကျွန်တော်ပြောသလိုအရင်ဆုံးတော့ကျွန်တော်မေးချင်တာကဒီတိုင်းသားဒေသတွေမှာဖြစ်နေတဲ့ကိစ္စပါအခုတကယ်ပြောမှဆိုကချင်ဘက်မှာရောရှမ်းမြောက်မှာရောအခုဆိုရခိုင်ပေါ့အဲ့ဘက်ဒီမှာအရတားဖမ်းဆီးခံမှုတွေပို့ပြီးတော့တိုးလာတယ်ဒါလည်းတန်တရားနဲ့ဖမ်းတာပေါ့ဖမ်းတဲ့ခါမှာလည်းစစ်တပ်ကဖမ်းတာပါတော့ဒါကဥပဒေကြောင်းရာဖြစ်တဲ့ဖြစ်ထက်ရလားဥပဒေကြောင်းရာရောညှိညွတ်ရလားအဲ့ဒါအရင်ဆုံးသိချင်ပါတယ်ခင်ဗျာ
တကယ်တော့ဟိုစစ်ဘက်ကလည်းဟိုဖမ်းနိုင်တဲ့အနေအထားရှိပါတယ်1959ခုနှစ်တပ်တော်အုပ်ဒေမှာဟိုပြဋ္ဌာန်းထားတဲ့အချက်တွေရှိတယ်အဲတန်းကြီးစစ်မှုကန်ကြီးပေါ့ဗျာရန်သူနဲ့ကျန်ဆိုင်တိုက်ခိုက်နေတဲ့အချိန်မှာဘယ်လိုအခြေအနေမျိုးတွေမှာဖမ်းနိုင်တယ်နောက်ဘာတွေဆောင်ရမယ်ဆိုသိကြတဲ့ကြာထမ်းတွေရှိတယ်နောက်တပ်တော်သတင်းမှန်ထုတ်ပြန်ရေးအဖွဲ့ကစစ်ဘက်အရာရှိမျိုးတယောက်ကသူတို့ဟာ rule of engagement ပေါ့နော် ROE ကိုလိုက်နာပါတယ်လို့ပြောတဲ့အတွက်အဲ့လိုနိုင်တာလို့ရှိရင်တော့ဥရိနဲ့အညီပေါ့နော်ဥရိနဲ့အညီလုံနိုင်တဲ့အခြေအနေတော့ရှိတယ်မိမိကြီးကပြဿနာတရားဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်ဆက်သေးမိကြတာကအခုကဖန်ခံရတဲ့လူတွေကရခိုင်ပြည်နယ်မြောက်ပိုင်းဘက်မှာဆိုတော့များပါတယ်တလောကဆိုရင်ဖန်ထားတဲ့ကြောင်းဝင်းအတွင်းကနေပြီးတော့ရိုးရိုးဖြစ်ပြီးတော့ပြစ်ကြခတ်ကြလို့တေဆုံတဲ့အထီအောင်ဖြစ်သွားတယ်ခင်ဗျာအဲ့တော့ဒီဖန်ခံအသူတွေအတွက်တရားဥပဒေအရကာကွယ်ပေးနိုင်တဲ့အခြေအနေပေါ်မရှိနိုင်ဘူးလား
အမှန်ကတော့ဥရိကရှိတယ်ဗျာတိုင်းနာတယ်မလိုက်နာဘူးဆိုတော့ပြဿနာပေါ့နော်ခုနတပ်ဖက်ကဖမ်းရဆိုတဲ့အတွက်1959ခုနှစ်ဘက်တပ်တော်အုပ်ဒီမှာဒီတန်းကြီးစစ်မှုတန်းကြီးတွေရှိတယ်ပုံမှန်3ကကြီးမှာပေါ့နော်အဲ့တော့ရန်သူနဲ့ဆိုင်ပြိုင်တိုက်ခိုက်နေတဲ့အချိန်အဲ့နောက်ဒီနိုင်ငံသားနေရာတစ်ခုကိုစစ်ချီတက်တဲ့အချိန်မှာရန်တွေကစတဲ့အချက်ချက်တွေပါတယ်အဲ့တော့ဖြစ်တဲ့ပြက်တဲ့နေရာတွေဟာတိုက်ပွဲဧရိယာတွေတော့ဖြစ်တယ်အဲ့တော့နေရာကတော့တန်းကြီးစစ်မှုတန်းကြီးဖြစ်ပြီးတော့အဲ့ဒီမှာပါဝင်ပတ်သက်တဲ့ဒီဒီအရာရှိရာကကြက်တတာဒါတွေကတော့တပ်မတော်ဥပဒေလိုက်နာလဲသူဖြစ်တာပေါ့ဗျာအဲ့တော့အဲ့ဒီဥပဒေတိုင်းနာဆိုဆိုရင်ကျွန်တော်တို့ဒီတပ်မတော်ဥပဒေပုံမှာ49ကာကြီးကဖမ်းနေဆိုလို့ရှိရင်စစ်ဆေးစီရင်ရမယ်သူပဲနဲ့ကျွန်တော်တို့အကြောင်းပဲဖမ်းလို့မရဘူးဒါစစ်ဘက်အချုပ်ပေါ့ဗျာစစ်ဘက်အချုပ်ဖမ်းမယ်ဆိုရင်ဖမ်းမိတယ်နဲ့ဆက်လိနာယူတယ်မှာသူ့ကိုဘာဖြစ်လို့ဖမ်းနေဘာလုပ်မယ်ဘယ်လိုဖြစ်တယ်ဆိုတော့အကြောင်းဒီဒီသက်တေကံကျအချင်းချုပ်ပြစ်မှုအချင်းချုပ်ကိုရည်ယူပြီးတော့အဲ့ရအပ်ပြီးတော့မှကျွန်တော်တို့ကဒါဖြစ်ရင်ဒီအရက်ဖက်ကနေဆက်လက်ဆောင်ရမယ်ဆိုရင်ရေးအပ်မှာဖြစ်တယ်အဲ့တော့ဖြစ်စဉ်တွေမှာအဲ့ဒီတိုင်ဆောင်ရခဲ့တာရှိသလားနောက်တစ်ခါဒီဖန်ခါတဲ့လူတွေမှာလည်းသူကသတ်မှတ်ထားတာရှိတယ်အဲ့တော့အဲ့ဒီသတ်မှတ်ထားတာကတော့ဒီဥပဒေရပါပဲကျွန်တော်တို့ရန်သူလို့သတ်မှတ်ထားအပိုင်းရှိရန်သူဆိုတာကတော့ရန်သူဆိုတာကတော့ကျွန်တော်တို့လက်နဲ့ကြိုင်ထားမှာဗျတက်ထင်းကလက်နဲ့ကြိုင်ပုံကန်တဲ့လူစစ်ပုံကန်မှုပြုလုပ်တဲ့လူလက်နဲ့ကင်ထားတဲ့သဘုံအကုန်လုံးလက်နဲ့ကင်ထားတဲ့အကျန့်ဖက်လှူရှားသူအကုန်လုံးလက်နဲ့ကင်ထားတဲ့ကြီးကြီးလေးဓမြနဲ့မတင်ငါစရာလက်နဲ့ဆွဲကင်တဲ့လူတွေကိုမှကျွန်တော်ဓာရီကလုံနိုင်တဲ့ခါကျတော့တန်မှန်အရသားတွေကိုတော့ဒီဥရိနဲ့ဒီဘဲနဲ့နီးလမ်းမကြဘဲတော့ဖန်စီချုံတော်လို့တရားလေးပ
ါဟုတ်ကဲ့အခုကလည်းဖြစ်နေတဲ့အခြေအနေကရခိုင်ပြည်နယ်မှာအထူးဖြစ်ရခိုင်ပြည်နယ်မှာဆိုလို့ရှိရင်တမရဘက်ကပြောတာကတော့ဒီလက်ကင်အဖွဲ့တွေကရတားတွေကြီးရော်တွေကိုကာကွယ်ယူပြီးတော့သူတို့တိုက်ခိုက်နေတယ်ဒါပေမဲ့သူတို့ဖမ်းလာစီကြကြတော့ကြီးရော်တွေမှာတန်တရားနဲ့ရတားတွေကိုဝင်ဖမ်းလာလို့ဖြစ်နေတယ်ဖမ်းတဲ့အပြင်မှာတချို့နှိမ့်ဆက်ခံရတာတွေတချို့စစ်ကြောင်းနဲ့လက်လုံပြီးတေးတာမျိုးတွေဒီအထိပါဖြစ်နေတော့ကျွန်တော်တို့မကြခင်ကပြဋ္ဌာန်းထားတာမျိုးရှိပါတယ်ပုဂ္ဂိုလ်ကြီးလူလက်ခွင့်နဲ့ပတ်သက်တဲ့ဥပဒေမျိုးဒါတွေနဲ့တော့သွားမညှိစုံဘူးလား
သူတို့ကအဲ့ပုဂ္ဂိုလ်ကြီးလူလက်ခွင့်မှာသူတို့ကပေးထားတဲ့အချက်ကလုံခြုံရေးဆိုင်ရာဆိုတဲ့အချက်တွေရှိတာတော့အဲ့ဒီဟာကအဲ့ဒီခုနကကျွန်တော်နိုင်လွတ်လုံလို့ခေါ်တဲ့ဒီပုဂ္ဂိုလ်ဆိုင်ရာလွတ်လပ်ခွင့်နဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုဥရိရဲ့အားနည်းချက်ဖြစ်နေတာပေါ့ဒါတည်းအချက်ကလုံခြုံရေးနဲ့ပတ်သက်တယ်လို့ဆိုတာအရင်ပွားစရာအချက်ဖြစ်တယ်ဆိုတော့အဲ့ဒီအချက်ရပါမယ်ဒါပြင်ကျွန်တော်ပြောချင်တာခုန ကြာထမ်းထားတဲ့ထောက်ကွာ50ကိုတက်မလို့ဥပဒေမှာအတိအကျပြန်ထမ်းထားပြီလားဖမ်းနေဆက်လိနာကြီးဆိုလို့ရှိရင်ဘာဖြစ်လို့ဖမ်းနော်ဆိုတော့ပြည်မှုအချင်းချင်းရေးပြီးတော့သက်ဆိုင်ရာကြီးပေးအဲ့ဒီကနေပြီးတော့အရင်းနဲ့ဆိုရင်းဝယ်ဆိုလို့ရှိရင်ဘယ်ရက်လဲတွေ့ရမှာလဲဘာနှစ်ဆက်လိနာကြီးရဲ့ချင်းရအဲ့ဒီအနေထားတဲ့ဖြစ်လားမရှိဘူးလားနောက်သူတို့ဆိုင်နာတယ်လို့ပြောကြတယ်ရူတော့
ဒီကြာကြာနိုင်ငံတကာဥပဒေနဲ့ညွှန်ကြားချက်တွေကဒါကျွန်တော်တို့ထုတ်ပြန်ထားတာဖြစ်တယ်ဒုတိယကဆီထုတ်ပြန်ထားတာပဲမှာအထူးသဖြင့်တော့ဂျနီဗာကွန်ဗင်းရှင်းသဘောတူချက်ဒီမှာပြဋ္ဌာန်းထားတဲ့ဒီစစ်တုံးမှန်းနေအပေါ်နဲ့အရသားတွေဘယ်လိုသက်ဆိုင်တယ်ဆိုတာပြဋ္ဌာန်းထားပြီးတာဖြစ်တဲ့အတွက်ဥပဒေကရှိပြီးသားဖြစ်တယ်ဥပဒေကိုတိုင်းနာတာမလိုက်နာတာပြဿနာတက်ရဖြစ်တယ်လို့ ဒီအရေးယူခံရတွေပိုးပြီးတော့တိုးလာတဲ့အချိန်တွေဖြစ်နေပါတယ်ခင်ဗျာအဲ့တော့ဒါနဲ့ပတ်သက်လို့ကိုဘူကြီးတို့တည်ထားတော့ပေါ့တက်ချောက်လှရှားသူတွေကိုတိုးပြီးတော့ဖမ်းဆီးအရေးယူမှုကတခြားဥပဒေနဲ့ကောညီညွတ်မှုရှိရလားဘလောက်ထိသူတို့ရဲ့အခွင့်အရေးကိုကောက်ွယ်ပြီးယူကိုဖမ်းဆီးခံအရေးယူခံရတဲ့လူတွေနဲ့တရားဥပဒေကြောင်းအရကိုအခွင့်အရေးကိုဘလောက်ထိအကောက်ွယ်ယူနိုင်ပါလဲ
ဒီကတော့ဖမ်းဆီးခံရတဲ့အတွက်ကျွန်တော်တို့ဒီနေ့တော့ဖမ်းဆီးခံရရှိတယ်ဒီတဲ့ကိုဖြစ်နေတဲ့နေရာဒီပေါ်ဖမ်းဆီးခံရမှာလို့ရှိတယ်ဆိုတော့ဒီကတော့ဖမ်းဆီးခံရတဲ့သူတွေကလည်းတကယ်တမ်းကျတော့တချို့ဟာဒီကြလို့ရှိရင်သူ့ဥပဒေရတော့မတရားသူကြီးရဲ့စဉ်းစားတရားရအမကံပေးနေဆိုပြီးလို့ရနိုင်တယ်ပြီးလို့ရှင်ကြည်ရောက်တဲ့သူတွေလည်းရှိတယ်ဒီလိုမျိုးတွေကိုကျွန်တော်တို့အမကံပြရတဲ့လူတွေလည်းတွေ့ရတယ်သူတို့ဖြစ်ပြီးဒီကတော့ systematic body ဖြစ်ပေါ်နေတဲ့နေရာမှာရှိနေတဲ့သူတွေအကောင့်ပြန်တဲ့အကောင့်မှာတော့ဒီလိုကတကယ်လုံလောက်တဲ့ဥပဒေရကအကောင့်ကိုတရားဖို့ကျွန်တော်အကျဉ်းအားဖြင့်တောင်းလိုက်ရပါတယ်အဲ့ဒီအပြင်ကိုနိုင်ငံတကာစာပြေစာတမ်းတွေရောဒီလိုဥပဒေတွေမှာတက်မှတ်ထားတဲ့နှိမ့်ချက်တွေတော့မဟုတ်ဘူးဒီနှိမ့်ချက်တွေတော့ပုံကစစ်ကြောရေးစစ်ကြောရေးတွေမှာနှိမ့်ချက်တွေကိုတုံးနေတဲ့ကိုကျွန်တော်တို့ပြုကြရတယ်ဒါကြောင့်ဟိုဒီရှေ့အမှာပဲဖြစ်တဲ့ဒီမျိုးတွေမှာရဲစဲနေမှာဖြစ်တဲ့ပေါ့တော့ဒီလိုနှိမ့်ချက်တွေကိုဒီမလုပ်ဘူးဆိုလို့ရှိရင်သူတို့ကတရင်းလျအောင်လို့သူတို့စိတ်ထဲမှာရှိနေတာဟုတ်ရှိတယ်ဒါကကျွန်တော်တို့ထောက်ပံ့ရေးနည်းပညာတွေအားနည်းတဲ့သဘောကြရတယ်။နောက်တစ်ခုကပြည်ပြည်ကြောင်းလည်းမရှိဘူးဆိုတဲ့သဘောနဲ့ကြားနေရတော့ရှိတယ်။ဒါကြောင့်မို့ဒီကျွန်တော်တို့ကလည်းဒီစိတ်ဆင်မြင်မှုတွေမြန်မာနိုင်ငံမှာကျော်ပေါ်ရောက်ဖို့ဖြည်းဖြည်းနဲ့ပြောက်သွားဖို့ဆိုလို့ရှိရင်နိုင်ငံတကာစာတမ်းစာရင်းတွေဖြစ်တဲ့စိတ်ဆင်မြင်မှုကိုဆက်ကျင်တဲ့စာတမ်းစာရင်းတွေလက်မထိုးဖို့ပြောနေပြီးတော့ကျွန်တော်တို့အချက်အပြောင်းတွေရဖြစ်ပါတယ်။ဒီလိုကပြောချုံပြောမယ်ဆိုလို့ရှိရင်တော့ဥပဒေရပြတ်ထားတဲ့ဥပဒေအကောက်ကိုသူတော်လေးအားနည်းတယ်လို့ကျွန်တော်ပြောလို့ရပါ
တယ်။ဟုတ်ကဲ့ကျွန်တော်တစ်ဆက်သေးမိချင်တာကကုဘူကြီးတို့ APP နေနဲ့နိုင်ငံချင်းသားစီရင်ကိုပြုစုရတဲ့နေရာမှာအရင်ကစက္ကွန်တစ်ပုံမှားနဲ့ဒီသဘုံနဲ့ဆက်သွယ်တဲ့ပုံမှားတွေကိုပါထည့်သွင်းထားရှိပါလေ။အခုတိုင်းသားဒေသတွေမှာဖြစ်တဲ့ကချင်၊ရခိုင်အဲ့မှာဖြစ်တဲ့ကြီးရွာသားတွေသူတို့ဖမ်းဆီးခံရတာရှိတယ်။အဲ့လူတွေကနိုင်ငံချင်းသားစီရင်ထဲမှာသတ်မှတ်ပါလား
။ကျွန်တော်တို့အခုနိုင်ငံချင်းသားစီရင်ထဲမှာဒီလိုလည်းသတ်မှတ်ထားပါလေ။အဲ့ဒီမှာစက္ကွန်ပြေသူစက္ကွန်ပြေသူအဲ့တော့ဘယ်မှာတော့ပုံပြီးတုံးလာတာကဒီအကျန်းဖက်မှုနဲ့အကျန်းဖက်ပုံမှန်နဲ့ဇိုးလိုက်တာရဲ့ရှိပါတယ်။အခုဘယ်လိုမှာတော့ဒီပုံမှန်ကငါကဝေးလို့၆၆ကြောက်သွားပြီးပုံမှန်ဆက်ရှိတော့ဒါရီနဲ့ပုံပြီးတော့များတယ်။နောက်ဒီမှာဒီလိုရှိရင်လေးလေးတုံးလို့လေးနှစ်ခုတော့ဒါရီနဲ့ပုံပြီးများတယ်လို့ကျွန်တော်တွေ့ရပါတယ်
။ဟုတ်ကဲ့အခုမြို့ပေါ်ဒီမှာအဓိကအဖမ်းဆီးများတဲ့ပုံမှန်ရယ်ဆိုတော့ဘလို့တရားသဘောမျိုးတွေပုံများပါလဲခင်ဗျာ
။ဆိုတော့ငါကခဝေးရှိမယ်၆၆ကြောက်ကြီးရှိမယ်ဒါဒီလေးလေးတုံးနဲ့လေးနှစ်ခွန်ရှိနေဒီဟာကပုံရအများကြီးဖြစ်လာတယ်မျိုးတွေ့ရပါတယ
်ဟုတ်ကဲ့အဲ့လူတွေရဲ့မျိုးပေါ်ဒီမှာဖြစ်ခဲ့တဲ့တရားဆွဲခံတဲ့လူတွေကဥပဒေအရခုခံပိုင်ခွင့်ကတော့တယောက်ပြီးနီလန်တကြလုတ်ခွင့်ရရလားခင်ဗျာ
ဆိုအခုဒီလိုကတော့ဒီရှေ့လူရှေ့ရတော့နှောင်းနေရှိတယ်ဒါပေမဲ့ဟိုတရားကြီးဆိုင်တဲ့ကာလကအရင်ရှေ့ကြလုံးတော့မျိုးတွေ့ရတယ်ဥပမာဒီမှာတော့ကိုယ်ဖြေဝင်းတယ်လို့ဆိုရင်အခုဂျုံလေးပေါ့90ကျော်လာပြီပေါ့ကျန်သေးရသည်ကလည်းတစ်နှစ်ကျော်တော့တစ်နှစ်ဒီလိုတော့တစ်နှစ်ကျော်တော့ဖြစ်ပြီ။ဆိုဒီလိုမျိုးဂျုံလေးကိုအားရှိတော်လုံချင်းအဖြစ်လူတွေကိုဂျီရဲ့ရှိရှိနဲ့ဒုက္ခပေးလို့ဖြစ်တယ်။ဆိုတော့ဒီလိုမျိုးဂျုံလေးကိုပုံမှန်သွားနေရတော့တော်နေရတော့အလုပ်ကိုဖြစ်တာလေးရှိတယ်။ပြီးတော့ငွေကြေးကုန်ကျစရာတွေလည်းအများကြီးပါလေ။ဆိုတော့ဒီလိုပုံစံမျိုးတွေနဲ့လူတွေကိုတစ်ဖြည်းဖြည်းအဆက်ချွေလို့မျိုးတွေကျင့်သုံးနေရတဲ့ပုံတွေရတယ်။ဒါကြောင့်မို့ကျွန်တော်တို့ကတရားကြီးစနစ်ပါကိုအပြည့်ပြောင်းလဲပုံတွေရတယ်။ပြီးတော့ကျတော့ဥပဒေမျိုးကိုအဲ့လိုမျိုးမျိုးတွေရှိနေတယ်တရားစီရင်ဘယ်လောက်ပဲကြာမှာဆိုတာပိုပြီးစက်ပတ်တာမျိုးတွေရှိနေကုန်လို့အဲ့ဒီဟိုမျိုးတွေရှိနေတရားကြီးဆိုင်တဲ့ကတော့ဆက်ဆက်နေတရားကြီးဆိုင်တဲ့လူတွေကဘုံလုံးမပေါ်ဖြစ်နေအဲ့လိုမျိုးတွေနဲ့ဒ လူတစ်ခွက်လေးနဲ့နှိပ်စက်တဲ့လူတွေကျွန်တော်တွေ့နေရပါတယ
်ဟုတ်ကဲ့နောက်တစ်ခုကတော့ဒီ95ခါလို66ခါကြီးလို့သင်ပုံပါတဲ့တရားဆွဲဆွတ်မှုတွေဖန်ဆီးမှုတွေကအရင်အစိုးရထက်တောင်ပါအခုလက်ရှိအစိုးရလက်ထက်မှာပိုပြီးတော့တိုးလာတယ်လို့ကျွန်တော်သိရပါတယ်အဲ့မှန်ပါလား
ဒါရီအခြေအနေပေါ်တော့မူတည်ပါလေဆိုတော့ဒီဘက်နောက်ဘက်မှာလည်းဒီပြည်ရေးရေးနဲ့ဒီကာဝေးပကနေပြီးတော့ဒီလိုပုံမှန်တွေကိုပို့ပြီးချိန်ဆလာတာတွေ့ရှိတယ်။အထူးအဖွဲ့ကလည်းချိန်ဆနေတာမျိုးတွေရှိပါလေ။ဒီလိုရတဲ့လက်ဒီပြည်ရေးနဲ့ကာဝေးပကချင်းဒီဥပဒေကိုချိန်ဆပြီးတော့အတိုက်အခံတွေတော့တက်ပြတ်လို့ဆိုရတဲ့ဒီလိုကိုတရားရင်ဆိုင်ရင်ဆိုင်နေသေးလား။တော့အတင်းတော်တွေကြောက်ကြောက်စီရပြီးတော့ပုံပြီးများများနေစားနေလို့ကျွန်တော်တို့ကြည့်ရပါတယ်
ဟုတ်ကဲ့ကျွန်တော်အဲ့ဒါနဲ့ပတ်သက်လို့ပဲဆက်တဲ့ဥသေးတောင်းကိုမေးချင်ပါတယ်ခင်ဗျာဥပဒေကြောင်းရခုနကမြို့ပေါ်မှာခုနဆွဲခါနဲ့95ခါလို66ခါကြီးပုံစံဒီဆွဲဆုံမှုတွေကစစ်တပ်ကဆွဲလိုက်အစိုးရဆွဲလိုက်အဲ့လိုဖြစ်နေတယ်ဒီအချိန်နဲ့ပတ်သက်လို့ဥသေးတောင်းရဲ့တုံ့တက်ချက်အမြင်လေးသိချင်ပါတယ်ခင်ဗျာ
ကျွန်တော်ဒီဘလောက်ပြောရရင်ဥရိယာပေါ့နော်ကျွန်တော်တို့95ခါဝေးဆိုတော့ဘုရားအိန္ဒိယရာဇတ်ကြီးကနိုင်ငံတော်ပုဒီဘောနော်ဒီဒုံဂျုံကြီးနဲ့ပတ်သက်ပြီးတော့တက်တင်းပုံကံမှုတွေနဲ့ပတ်သက်ပြီးဆုတ်ကြဟာ။အဲတော့ငါအဲ့တော့အဲ့မှာတော့တခါခါပေးမှာအဲ့ဒီကနေပြီးတော့ဗမာပြည်ကဒီ interpret လုပ်ပြီးယူလိုက်တဲ့အခါမှာပြဋ္ဌာန်းချက်ရပါဖြစ်တော့တယ်ကြောက်။နိုင်ငံတော်နဲ့သက်ဆိုင်တဲ့ဒုံဂျုံကြီးတို့ကတော့ဖြိပါတဲ့ဟာပေါ့နော်။ဆိုတော့နိုင်ငံတော်ကရင်းယူထားတဲ့နိုင်ငံတော်ကိစ္စတွေဖြစ်နေတယ်ကြောက်။အဲ့တော့ဥပဒေပြဿနာဘာပေါ်လာလဲဆိုတော့နိုင်ငံတော်ဆိုတဲ့အထက်မှာဘယ်သူတွေပါတယ်ဆိုတော့ကျွန်တော်တို့ဖွဲ့စည်းပုံကြံပေးပုံမှာ2008ဖွဲ့စည်းပုံကြံပေးပုံမှာ49ရနိုင်ငံတော်ဆိုတာအုပ်ချုပ်ရေးအာဏာနဲ့ဥပဒေကြီးအာဏာကျင့်သုံးနေတဲ့သူကြီးလို့ဆိုရဲသူပုဂ္ဂိုလ်တော်မျိုးအဖွဲ့စည်းလို့ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီပြောရရင်အစိုးရအဖွဲ့နဲ့အစိုးရအဖွဲ့နဲ့ကျွန်တော်တို့ဒီဟိုပါပေါ့နော်ဥပဒေကြီးအဖွဲ့ဆိုလွတ်တော်ပေါ့ဗျာအဲ့ဒီကလူတွေကတရားစွဲနေအဲ့တော့စစ်မတော်ကတာဝန်ကြီးတာဝန်ယူထားတဲ့အခါကျတော့ပုံမှာ49ရအကျုံးဝင်သလားမဝင်သလားပြဿနာရှိနေကြဒါဥပဒေပြဿနာကျွန်တော်တွေ့တယ်အာငါငါကကြီးဆိုတော့စစ်တပ်နဲ့တည်းတည်းဆိုင်တာဆိုလို့ရငါငါခါဝီးပြီကျွန်တော်ရဲ့ပုဂ္ဂိုလ်ကြီးအမြင်ရတော့တတ်တာဆိုကုန်ရှိငါငါခါဝီးပြီအစိုးရအဖွဲ့နဲ့လွတ်တော်တာရှင်းသုံးနိုင်တာဖြစ်တယ်ဒါကမူလ original လာခဲ့တဲ့ဆန္ဒကကျွန်တော်တက်တွန်းပုံကံမူလက်ကံပုံစံဒီပုံကံမူရည်သူနဲ့ခုကြတော့ဟိုဖိနှိပ်ဆုပ်ချက်ပြပါဗျာဒီပုံမှာဆက်အနာချင်းဖြစ်အဆက်ဆက်မှာတော့ခလီကစားပြပုံမှာအစ်စ်တန်ကြီးနဲ့ပြီးရင်ငါညနဲ့ဆွဲပြီးတော့တန်မှန်တော့အောက်ကြီးလက်အောင်နေတာဆိုငါငါပါဝင်လို့ဆွဲတာသူကတော့ဒီဟာပင်နိုင်တုံးနဲ့ဖပြက်နာဖြစ်ရှယ်ဥတွေဖြစ်လာပြီးတော့ကြက်တနာရှိရလို့ထင်တယ်ဆက်ဆက်တော့ကာကြီးဆိုရလဲတကယ်တမ်းကျတော့ကျွန်တော်တို့တမရာကြီးဥသိန်းစင်လက်ထက်မှာ e-business ကိုခေါ်တဲ့ဒီစီးပွားရေးလုပ်ငန်းတွေကိုဒီကရင်းဆက်လက်ဒီကာဝယ်မှုတွေပြခိုင်းနေမှာသူကဆက်ဆက်တော့ကာကြီးအနေနဲ့အချက်တစ်ချက်ထည့်လိုက်တာအဲ့နေရာလေးအကုန်လုံးကရာဇတ်ကြီးမှာပုံပါပြီးတာပါပြီးတာအထုတလဲပြိနေချုပ်ချယ်ကိုလုပ်တာလို့ဖြစ်နေတော့ကာကြီးကိုတုံးဆွဲနေတာတော့ပြိမကောင်းဘူးလို့ကျွန်တော်ထင်တယ်ဥတွေနဲ့မမီဘူးလို့ထင်တယ်
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းမြင်ချင်တာဒီ95ခါနဲ့တရားဆွဲတဲ့ကိစ္စမှာအထူးဖြစ်တက်မလို့ကတရားဆွဲတဲ့ကိစ္စမှာအဲတက်ကြွလှူရှားသူတွေတော်များပြောနေတာကလည်းတရားဆွဲခံပြီဆိုတာနဲ့တရားသူကြီးတွေကတက်မလို့ဘက်ကဆွဲပြီဆိုတာနဲ့တရားရုံးကလက်ခံနေပြည်ရနဲ့ချက်ချင်းဖမ်းနေဆိုတော့ပို့ပြီးတော့တရားတက်မလို့ဘက်ကဆွဲဆိုတဲ့အမှုတွေမှာပို့ပြီးအလေးထားရဆိုတဲ့တရားကြီးဘက်ကအလေးထားရဆိုတဲ့သူတို့ဘက်ကသဘောထားတွေကျွန်တော်ကြားနေရပါတယ်တကယ်ပဲတရားကြီးဘက်ကလွတ်လပ်လပ်ဆောင်ရွက်နိုင်တဲ့အခြေအနေမှာရောရှိရလားခင်ဗျာ
အဲ့ဒါတော့ဗျာ150လောက်စုပ်ချုပ်ရင်းဆက်အနာကျေစနစ်အောင်မှာကြားရောက်လာတာဗျာဒီ2008ဖွဲ့စည်းပုံကြံဥပဒေကစစ်တပ်ကရေးဆွဲကြတာပဲဆက်အနာရှင်ကြီးရေးခဲ့တဲ့ဥပဒေပဲအဲ့ဒီကလေ့ကျင့်တိုးတောင်းထားတဲ့1988ခုနှစ်တရားစီရင်ဥပဒေ2000ပြည်နှစ်တရားစီရင်ဥပဒေ2010ပြည်နှစ်တရားစီရင်ဥပဒေအကုန်လုံးကအဲ့ဒီလေ့ကျင့်တိုးတောင်းထားတဲ့ဥပဒေနဲ့ဆက်ခွတ်သွားနေတာဒီအခြေအချင်းတရားစီရင်ရန်ရာဟာနော်ဒီဆက်အနာရှင်စနစ်ကမူးထုတ်ပြီးလိုက်တဲ့လူတွေပဲဖြစ်ပြီးတော့ဆက်အနာရှင်စနစ်ရဲ့အကျိုးပြုအောင်ကာကွယ်မဲ့လူတွေဖြစ်နေတော့အခုလိုအခြေအနေမျိုးဆက်ရောက်နေတယ်လို့သူဆွဲခံရတာဘာမှအံ့ဩစရာမရှိပါဘူ
းဟုတ်ကဲ့ကိုဘူကြီးရောဘယ်လိုမြင်လဲခင်ဗျာဒီတရားရေးဌာနလွတ်လပ်မှုနဲ့ပတ်သက်လို့လက်ရှိအနေအထားမှာပေါ့
ဒီတရားရေးဌာနရဲ့လွတ်လပ်မှုနဲ့တရားသူကြီးရဲ့စီမံတော်တရားပေါ်မှာတော့ကျွန်တော်တို့မျိုးထုတ်ကြရည်အားရှိပါတယ်ကြောက်ကြောက်လို့လေဒီအခုဒီရှေ့ဒီလောကကြီးရဲ့မော်ဒယ်စီပြမော်ဒယ်စီရဲ့မော်ဒယ်ဖြစ်ဖြစ်ဒီလိုမျိုးညီကနာကိုပြန်နေသူတော်ပြင်တယ်ဆိုတော့အယူဆကြတယ်ပို့ပြီးတော့ဟိုကျေလောင်လာတာသူ့ကိုကျွန်တော်တို့ကြားသိကြတယ်။ဒါကြည့်လို့လည်းဒီလိုလက်ရှိရှိနေတဲ့တရားရေးစနစ်ပေါ်မှာအုံချီမှုဒီလိုရေးဂျုံချီမှုကအရင်ကအားနေလာတယ်။ဒါကြောင့်မို့လို့ဒီတရားစီရင်ရေးကိုအများကြီးကျွန်တော်တို့ဘေးကထုတ်နေရတာဖြစ်ပါတယ်
။ဟုတ်ကဲ့။ကိုဦးသိန်းတောင်ကတရားရေးဝန်ကြီးဌာနရှိတဲ့နယ်ဆိုတော့ဖွဲ့တဲ့နယ်ဆိုတော့အမြင်ပေါ်မှာဦးသိန်းတောင်ရဲ့သဘောထားကဘယ်လိုရှိပါလဲ
။ကျွန်တော်တို့တောင်းဆိုရတာပါ။ကျွန်တော်တို့ဒီ 2018ခုနှစ်ဒီသမား18ရက်နေ့မှာကျင်းပတဲ့မြန်မာနိုင်ငံလွတ်လပ်သောစစ်နေများအတွင်းရဲ့ဤလာခံကြီးမှာကျွန်တော်တို့တောင်းဆိုရတာပါဒီတရားရေးဝန်ကြီးဌာနပေါ်ပေါက်ဖို့လိုအပ်တယ်ကျွန်တော်တို့ပြောတယ်အဲ့ဒီအောက်လက်အောက်ခံပြဿနာတွေရှင်းရတယ်အများကြီးရှိခုနကကျွန်တော်ပြောရတယ်ဥပဒေဆိုတော့အုပ်ချုပ်တဲ့လူသားကသူ့အကျိုးကြီးပွားကာကွယ်ဖို့တည်ထောင်ထားတာဖြစ်တယ်တရားရေးစစ်ပလိနော်ခေါ်ဒါတွေအကုန်လုံးကအာဏာရဲ့ခွေးသားစိတ်အဲ့တော့သက်ဆိုင်ဖွဲ့စည်းပုံကြောင့်ကပေါ်ပေါက်လာတဲ့ဆက်အနာရှင်အဆက်ဆက်ကသူတို့အကျိုးကြီးပွားတယ်သူတို့စစ်တပ်ကပြန်ထမ်းထားတယ်။ဒီစစ်တပ်ကိုဖိပါပေးတဲ့ဥတွေကနော်အပါအပေးရကာကွယ်တဲ့သူတို့အကျိုးကြီးဝါတွေကာကွယ်တဲ့ဥတွေကပြင်ရတဲ့တရားရုံးတာ။အဲ့ဒီအခြေခံအုပ်စုတွေကိုမပြည့်စုံနိုင်ကြ냐။ဘာမှအကောင့်ဆက်ပေါ်မလာဘူး။ကျွန်တော်တို့ပန်းစစ်ကိုအိုးစစ်မှာဆက်ရ။ကျွန်တော်အိုးစစ်တော့ဒီဘာမှမဖြစ်ဘူး။
ဟုတ်ကဲ့
ဒီဘာတွေညှိမှုတိုးရဲလို့ပြောတာ
ဟုတ်ကဲ့ကျွန်တော်အဲ့ခုနတရားရုံးကြီးဌာနဖွဲ့စည်းတဲ့ကိစ္စနဲ့ပတ်သက်လို့ပဲထပ်မေးချင်ပါတယ်ဦးသိန်းတန်းကိုတရားရုံးကြီးဌာနဖွဲ့စည်းဖို့စဉ်းစားချက်ဘလို့အချင်းကြီးကြောင့်ဖွဲ့ဖို့လိုရလို့မြင်တာပါလဲနောက်တစ်ချက်ကတရားရုံးကြီးဌာနဖွဲ့ခြင်းအဖြစ်အစိုးရလည်းပတ်သက်နေတဲ့အခါကျတော့တရားရုံးမှာတွားပြီးဆွတ်ဖက်ရရောဆွတ်ဖက်နိုင်တဲ့အနေအထားမျိုးတွေဖြစ်မလာနိုင်ဘူးလား
ဒါနှစ်ပိုင်းပါဗျာအဲ့တော့တစ်ခုချင်းရှိတယ်တစ်ခါတော့ဘာလို့ဆက်ရောက်လာလဲဆိုတော့နိုင်ငံတကာမှာ Judicial Services Commission ဆိုတာရှိတယ် GSC ဆိုတာအဲ့ဒါဒီတရားကြီးဝန်ကြီးဌာနသဘောအောက်မှာပဲဒီတရားကြီးဝန်ထမ်းတွေရဲ့ဒီအရှိအကြောင်းဇာတိအတိုးမြစ်တွေပြည်တံလို့ဆုံးဖြတ်တယ်ဆိုတော့အဲ့ဒါ admin site သူကတရားစီရင်မှာမပါဘူး။အမေရိကန်ပြည်တော်စုမှာဒီ judicial commission GSC ပေါ့။ဇာမျိုးတွေရှိတယ်။အဲ့တော့အဲ့ဒီထဲမှာ TikTok ကိုလည်းဒီပါတယ်။နောက်တစ်ခါတရားပြည်တော်စုတဲ့တရားသူရုပ်ပါမယ်။နောက်တစ်ခါဒီအတမွားစင်းတဲ့မဆိုင်တဲ့ဒီပါ။ပါပြီးတော့မှ6မြောက်မှမှဒီယူရတာရောလှုပ်တာပြည်ထိုင်မှာလည်းဒီဇိုင်းတော့အစီ60ရှိ။ဇာမျိုးလုပ်ခဲ့တာ။အဲ့တော့ကျွန်တော်တို့ဒီမှာတရားစီရင်ရေးနဲ့တရားစီရင်ရာဒီပြည်တော်စစ်တရားစီရင်ရေးတရားစီရင်အကုန်လုံးကကျွန်တော်ပင့်မှာထိုင်နေအုပ်ချုပ်ရေးကလည်းဒီအောက်ထဲမှာရှိတယ်ဆိုတော့ဒီကြောင်းနည်းပေါ့နော်ပြီးကြဖြစ်တယ်ဒါတကယ်တော့ပြီးကြဖြစ်ရပြီးကြဖြစ်ရမယ်တရားစီရင်ရေးဟိုလက်ကျင့်တင်ကြတာကျွန်တော်တို့စက်တွေဆောင်ရွက်တာဇာတုတို့မြင်တာပြည်တော်တွေကပြင်ညာရေးလုပ်တာဆိုတော့အပိုင်းကတပိုင်းရှိရမယ်ပင့်ထိုင်နေတရားစီရင်နဲ့ပိုင်းကတပိုင်းရှိရအဲ့ဒါတူလို့ကျွန်တော်တို့က Judicial Services Commission အစားပဲနော်အဲ့ဒါကိုကျွန်တော်တို့ကတောင်းဆိုတာဖြစ်အာဒါတရားရုံးကဏ္ဍသမားကြီးကအရင်တော့ရှိတယ်ဘုံနေဝင်တဲ့ခါမှာဖြတ်သိမ်းပြလိုက်တာပေါ့။နောက်တစ်ခွက်ချက်ကတရားစီရင်ရေးအဖွဲ့ကမှပါလာတဲ့အတွက်နော်ဒီတွန်းမှုဆက်ဖက်နိုင်တယ်ဆိုတာအခုလေတရားစီရင်ကဒီတက်ကျွတ်လက်တဲ့ဆိုရင်ကသူ့ဦးနဲ့သူ့အကြောင်းနဲ့သူကျွန်တော်တို့ဆက်ဖက်နေကြတာပဲ။တခါတရံခုနလိုထူးခြားတဲ့အခြေအနေမှာတရားရုံးကလည်းဘောင်းတော်ကြီးစိတ်တော်ဒီခိုင်းရတော့မလို့သူကအလိုလိုလုပ်တာ။ဆိုတော့ဒီလိုအချက်ကြီးဒီအယုံဆွဲနေတဲ့ဂရိလေးပါးနဲ့အထူးပြင်အကြောက်တရားပေါ့ဗျာ။ဘရားဂရိတော့လုံးရတဲ့အချက်တွေရှိတော့ဒါငကိုလေးကဒီအချိန်လေးရှိပြီလားဒါပေမဲ့တရားစီရင်ရေးကိုသူ့ဟာဒီခိုင်ခိုင်မာမာတည်တည်တနံလုပ်နိုင်လို့ရှိအာနာသုံးရက်ကိုစီးကြားဒီပြန်ဆုံးဆောင်ရနိုင်လို့ဆိုရင်ဒီကိစ္စအဆုံးကြာမဟုတ်ဘူးအခုကအာနာတော့ကကွဲလည်းမကွဲဘူးရောလည်းနေတယ်အစဉ်အဆက်ဝင်ဆက်ဖက်တယ်လို့ဖြစ်တယ်အဲ့ဒီအချိန်မျိုးကျွန်တော်တို့ပြင်နေတဲ့အတွက်တရားစီရင်ရေးဝန်ကြီးဌာနအသေးအချာရှိနေတောင်းဆိုတာဖြစ်တယ
်ဟုတ်ကဲ့ကျွန်တော်အခုသွားရှင်တချို့ကဖုန်းနံပါတ်ပို့ထားပြီမြဲခေါ်လို့မရပါဘူးဒါမှမဟုတ်သွားရှင်တချို့ရဲ့ပီဇာတချို့ဖတ်ပြပါမယ်မထွေးကြီးထားတာကတော့အခုဒီဖန်စီခံရတဲ့လူတွေနဲ့ပတ်သက်လို့ကုစားနည်းကတော့ခံရသူတွေရဲ့စိတ်နူးညံ့မှုကြားတတ်မှုပေါ်မှာခြေခံပြီးတော့မျိုးမျိုးဖြစ်နိုင်ပါတယ်တဲ့ဖြစ်စေချင်တာကတက်ဆိုင်ရာနိုင်ငံတကာတရားရုံးမှာပြစ်မှုနဲ့ညီပြစ်ဒဏ်ခံရပြီးတော့ပြည်သူကိုကျေနပ်စွာတောင်းပန်ရမယ်ဒါပြင်စစ်မှန်တဲ့တရားကိုလည်းမြင်တွေ့ရရှိစေပြီးတော့ပြည်သူပေါ်မှာကုကျင်းစွာစေနာမှန်ရှိစေလိုပါတယ်တဲ့မထွေးရဲ့မြင်မှာနောက်တစ်ခုကတော့ရီမွန်လှိုင်းတဲ့ရခိုင်မှာမယုံသင်္ကန်းနဲ့ဖက်စီမှုတွေမျိုးစစ်တပ်ကတိုင်းလာနေမိတွေမှာလုံနေကြပါတဲ့ခစ်နီးပညာတိုးတက်လာလို့သာအခုမှလူတွေသိကြတာပါတဲ့ဥပဒေအရစစ်တပ်ကသူ့သဘောတိုင်းသူလုံနေတာပါအစိုးရကစစ်တပ်ပေါ်မှာဘာမှလုပ်ပိုင်ခွင့်မရှိပါဘူးတဲ့ဟုတ်သည်ဖြစ်စီမဟုတ်သည်ဖြစ်စီခားတဲ့သူကတော့နင့်လာမှမလွဲပါဘူးတဲ့ဒါတော့ရှင်တွေအမြင်ဖြစ်ပါတယ်ကျွန်တော်ဒါနဲ့ပတ်သက်လို့ခုနကတန်လျာနဲ့ခုလိုဖန်စီခံသူတွေတကယ်မဟုတ်ပဲနဲ့ဖန်စီခံသူတွေရဲ့နင့်လာမှုဘယ်လိုကုစားပေးနိုင်မလဲဒါနဲ့ပတ်သက်လို့ကုဘိုကြီးရဲ့အမြင်သိကြပါလေခင်ဗျာ
ဒီနိုင်ငံကမှာတော့ဒီနိုင်ငံမှုကြီးကိုကုစားပေးရဲ့ဥပဒေလေးရှိပါတယ်။ဥပမာဖိလစ်ပိုင်မှာဆိုလို့ရှိရင်ဒီ Republic Act လို့ခေါ်တယ်ပေါ့။အဲ့တော့ဆိုတော့တကယ်သူ့ကိုနိုင်ငံမှုကြီးကိုကျွန်တော်တို့ကုစားပေးရတာလေ။နောက်ပြီးတော့ကျွန်တော်ပြန်ပြောဆိုလို့ရှိရင် Voting Law လို့ဆိုရဖြစ်တာရှိပါတယ်။အဲ့တော့ဆိုတော့တကယ်လူ့ကိုယ်ရေးချိုးဖောက်မှုကြီးခံရရတယ်။အဲ့ဒီလူ့ကိုယ်ရေးချိုးဖောက်မှုကြီးခံရရတဲ့မှာဘယ်လိုလဲချိုးဖောက်တာလဲဆိုလို့ရှိရင်ဒီအဲ့တုန်းကတော့သူတို့ရဲ့ပြည်ရင်းစိတ်ဖြစ်နေတာပေါ့။ဆိုတော့စစ်ဘက်ကချိုးဖောက်တာလေးရှိရင်နောက်ပြီးတော့အထိုက်အကန့်လည်းချိုးဖောက်တာလေးရှိတယ်။အဲ့တော့ဒီကပြန်ပြီးတော့ဟိုကုစားပြီးတဲ့ဟာဒီပေါ့။အဲ့တော့အဲ့ဒီကချက်ကိုဘောပြပါလေအဲ့လိုနေတာတဲ့ဒီလိုတော့ပြန်ပြကုစားပြီးတဲ့ဟာမျိုးကြီးဥပဒေရှိပါလေ။အဲ့လိုပဲအင်ဂျင်နီယာနိုင်ငံတွေပါလေ EC ဘောပါလေသူကဒီနေပေါ်ပါလေဒီလိုဥပဒေရှိပါလေ။ကျွန်တော်ပြန်နိုင်ငံပါလေဒီအလားတူဥပဒေကိုနေတာဟောကုစားတဲ့ဥပဒေကိုဒီကကလိုအပ်နေပါလေ။ဒါဆ အဲ့ဒီလိုမျိုးဥပဒေကိုပြောတဲ့အခါမှာအကျဉ်းချောင်းကိုမဟုတ်ဘဲနဲ့အခုလက်ရှိပြစ်ဆုံးပေါ်မှာဆန်ဆန်းနေရတဲ့သူတွေကျွန်တော်တို့ဖြည့်ဆင်းရဖို့လိုပါတယ်။ဒါဥပမာဒီခိုင်မှာလူ၁၀၀ကျော်လောက်ဆန်ဆန်းရတယ်155ရောက်မှာအများကြီးကအပြစ်မရှိဘူး။ကျတော့အပြစ်မရှိတဲ့အပန်းခံရရတယ်အပန်းခံရပြီးတဲ့အခါကျတော့မင်းတို့ဘောလုံးဆိုတော့တစ်ခုနဲ့ပဲပြောပြီးတော့တယ်ဆိုရှင်အဲ့ဒီလူတွေကိုသူတို့ကဖန်တာလေဖန်တဲ့လူကမားရည်ဆိုလို့ရှိရင်လည်းသူကပြန်တောင်းတာမဟုတ်လို့ပဲပြီးရင်သူတို့မြင့်တာတော့လေအဲ့တော့ကြောက်တဲ့လူကပြန်ပြီးတော့တပုံတွေကပြန်ရောက်ပြီးတော့ပါတယ်အဲ့ဒီမလို့သေးနဲ့သောတဲ့လူကတော့သောတော့ဆိုပြီးတော့ပြည့်တဲ့လူပဲဆိုတော့ကတော့ကျွန်တော်တို့ဟိုတောင်းယူဖို့ကျင်းတဲ့လုံအကြောရောက်ပါတယ်ဒါကြောင့်မို့ဝိနာဒီနေရာတဲ့ဒီရပ်ပြီးဥပဒေကိုပြန်လည်တော့ပေါ်ဆောင်ပြနေပြီလို့ကျွန်တော်တို့အဲပါတယ
်ဟုတ်ကဲ့ဒါနဲ့ပတ်သက်လို့ကုဘူကြီးတို့တက်ဆိုင်ရာအမတ်ဒီပါတွေကိုဆွနေဖို့ရှိပါလားလှုပ်ဆောင်မှုတစ်ခုရှိပါလားအရှင်လို့ဖို
့ကျွန်တော်တို့ဒီတချို့အမတ်လက်တော်ပတ်တင်နေတော့ကျွန်တော်တို့ဆွနေတာတွေတော့ရှိပါတယ်ဆိုတော့ဒီဟာအကောင့်နဲ့ပုံဖို့ဆိုတော့ဆိုလေနိုင်ငံရေးကြည့်ကြည့်နဲ့နိုင်ငံရေးချေတဲ့ဘောတော့ဘူးဒီပုံပြောင်းပါပါ
ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တို့ဒါပေမဲ့သိကြတာကလက်တော်ခံရတဲ့လူတွေကသူတို့ခံစားချက်ကိုပြောက်ပြောင်းလို့ရှိရင်ဒါတော့ဒီလိုတင်ပြနေရတဲ့လေအများကြီးနောက်ထပ်တင်တာကရှိနေတဲ့ဒီလူငယ်လမ်းစဉ်တွေကိုလူငယ်ကျန်းကျောင်းပေါ်ပေါ်မှာလေဒီတိုင်းမျိုးတွေကြောင့်ဒီပေါ်အတော်လေးကြောက်နေတော့တယ်ကျွန်တော်တို့ကျေဝပါပါ
ဟုတ်ကဲ့ကျွန်တော်အချိန်
လေးကိုအထောက်အပံ့ဖြစ်ပြုံးတော့ဒီလိုမျိုးပြန်ပြောင်းလုပ်ကြည့်လို့ခင်ဗျာ
ဟုတ်ကဲ့ကျွန်တော်အချိန်လေးသိမ့်ရတော့ပါဘူးဒါပေမဲ့ဥသေးတန်းကိုကျွန်တော်နောက်ဆုံးမေးချင်ပါတယ်ကိုဘူကြီးခုနပြောတဲ့နင့်နာသူတွေအတွက်ပြန်ပြီးတော့ကုစားပြင်ထန်တဲ့ဥပဒေမျိုးတွေရှိတဲ့နယ်ဆိုတော့ခုဥသေးတန်းရဲ့အမြင်သိချင်ပါတယ်ခင်ဗျာတူတူတူပေါ့အ
ရှိတနာပေါ့ဗျာကျွန်တော်တို့၃ရင်ခန်းခံနေရတဲ့ထောင်ထဲမှာဟိုဆယ်နှစ်ဆယ်ဘုတ်အလုံးတိုင်းထဲမှာတိတ်ခါရတယ်။ဟောဒီစစ်ကြောရေးစခန်းတွေမှာလက်ပြီးဒုတ်စခန်းနဲ့မလို့ရမဟုတ်လက်ထက်နဲ့တူတယ်ဒုတ်နဲ့လည်းတူတယ်ကျင်းဆက်နဲ့လည်းတူတယ်။ပြီးတော့လွတ်လာတဲ့အခါမှာနန်းနန်းမထူးနိုင်အောင်စစ်နေတဲ့စီရုပ်သိမ်းတာတော့ဘဝမျိုးကိုဖျက်ခတ်ရည်ရှိ။အဲ့လိုရန်ဆိုင်ရဲ့ဒီအာဃာတတို့အမုန်းတရားနဲ့လုပ်တာမရှိသေးနဲ့။ဒီဒီလူတွေရဲ့ဘဝပြန်ပြောထောင်နေတယ်လူရင်းစည်းဥတွေရှိနေတာပေါ့ဗျာ။
ဟုတ်ကဲ့
ဒါတင်နောက်ချင်းမှာပေါ်လာမယ်ကျွန်တော်ပြောလိုက်ပါမ
ယ်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒက်ရိုက်လီလိုက်အစီအစဉ်အခုအချိန်ဆစ်သွားလို့ပါဒီအရှုမှာပါဝင်ပြီးတော့ဆွေးနွေးပြီးတဲ့ဥသိမ်းတန်းဦးနဲ့ကုဘူကြီးနောက်ဆုံးရှင်တွေကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒက်ရိုက်လီလိုက်အစီအစဉ်ကိုတော့ဒီမှာပဲကျန်းသားဝင်ပြပါ